Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2019ခုနှစ်ဇွန်လ3ရက်စနေနေ့ညနေပိုင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်တင်လွှင့်နေပါပြီရှင်။ကျွန်မခွန်ညိုပါ။အခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မအေးသနာကျော်ပါရှင်။ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်နှုတ်ထွက်မှုမှာပြောထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စကားကိုပစ်ချ်ဘတ်မျိုးတော်ဝင်ကမကြင်မနက်ပြန်ပြီးတော့ခြေပသွားခဲ့ပါရင်စင်ကူမှာကျင်းပတဲ့ရှန်ဂရီလာလုံခြုံရေးဆိုင်ရာညီလာခံမှာတော့မြောက်ကိုရီးယားနျူကလ িয়ার အရေးလေးပြီးတော့ဆွေးနွေးခဲ့ကြပါလိမ့်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကြီးညက်နေကြရဖို့ရှိပါတယ်မခွန်ညိုရေ
ကောင်းပါပြီရှင်အခုညနေခင်းနားဆင်ရမယ့်သတင်းစာမားတွေထဲမှာတော့ The Voice Channel မှာတက်မတော်ကိုတရားစာရေးတဲ့အတွက်66ဂါဂျီနဲ့ဖန်ဆီးထားတဲ့အရီတာချုပ်နဲ့ဆောင်းပါရှင်တို့ကိုစနေနေ့မှာချုပ်ရက်ရမန်ပေးခဲ့တာဟာတရားဥပဒေနဲ့ညီပါရဲ့လားဆိုတာ
တနေ့ကျင်းတွင်နဲ့အတွေ့ရရုံးပြည့်ရက်ဒီမှာအထူးကိစ္စရများမှာတပါဒုံးတယ်ရင်မပြုတ်ရဘူးလို့တရားဝင်ပြဋ္ဌာန်းထားတာရှိပါတယ်အဲ့တော့ဒါကသာမန်ဆက်သွယ်ရေးပုံမှန်နဲ့ဆွဲဆိုထားတဲ့ကိစ္စလေးတစ်ရက်ကိုတနေ့တနင်္ဂနွေမှာဥပဒေနဲ့ဆန့်ကျင်ပြီးတော့ရုံးထိုင်ပြီးတော့မှချုပ်ရမှန်ပြီး
တရားလွှတ်တော်ရှင်နေဥက္ကမောင်းမြင့်ရဲ့ပြောပြချက်နဲ့တူထုတ်လင်းပေးမှဖြစ်ပြီးဒေါ်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အကျိုးသုံးသက်ချက်တချို့ကိုလည်းနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့ဥရောပချန်ပီယံလိဖလာနောက်ဆုံးပွဲစဉ်သတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါရှင်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရေဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမှတ်အေးသနာကျော်နဲ့ရှာဖောင်တို့ကပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူဟာပစ်ပတ်မျိုးလူလူကိုပဲကိုစားပြုပါတယ်ပဲရစ်ကိုကိုစားမပြုဘူးလို့ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်လို့ကြေညာချိန်မှာပြောသွားပါတယ်ဒါပေမဲ့အခုလိုမျိုးမစ္စတာထရမ့်ရဲ့အမှတ်ချက်စကားကသူ့ကိုတိုက်ရိုက်စော်ကားနေတယ်လို့ခံစားရတယ်လို့ပစ်ပတ်မျိုးတော်ဝင်ဘီလ်ဘက်ဒူဒူကပြောပါတယ်မစ္စတာထရမ့်ရဲ့မိန်းကွန်းကိုရေးပေးသူဟာပစ်ပတ်မျိုးကိုချွတ်ချုံကြကျောင်းမီးသွင်းတဲ့တမီးထုတ်လို့ရေးကိုပဲမိခိုနေရတဲ့မျိုးဟောင်းအဆုတ်ကြီးလို့ပုံဖော်ထားတယ်လို့မစ္စတာဘက်ဒူဒူကပြောသွားပါတယ်ရေတန့်စင်အောင်လေးချွညဉ့်ဉန်းမှုကင်းအောင်လို့နှစ်ပေါင်း30ကျော်ဒီလုပ်ငန်းတွေကိုရက်ပစ်ပြီးတော့သူတို့အနစ်နာခံခဲ့ရတာတွေကိုမစ္စတာထရမ့်ရဲ့မိကွန်းထဲမှာမျက်ကွယ်ပြုထားတယ်လို့မြို့တော်ဝင်ကဆိုပါတယ်။မစ္စတာဘက်ဒူတို့ Twitter လူမှုကွန်ရက်ပေါ်မှာရေးထားတာကကျွန်တော်တို့လူလူတွေကျွန်တော်တို့ရဲ့စီးပွားရေးနဲ့အနာဂတ်အတွက်ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုပါလမ်းညွှန်ချက်တွေကိုလိုက်နာသွားကြမယ်လို့ပစ္စဝမြို့တော်ဝင်အနေနဲ့အာမခံပြောကြင်ပါတယ်လို့ဆိုပါတယ်။ဆွဲရင်အသုံးပြုမှုတဝက်လျှော့ချပြီးတော့2030ခုနှစ်ကျရင်သုံးဆွဲတဲ့ဆွဲရင်အေးမြင့်အားလုံးကိုလည်းပြည်ပြုံးမြေလောင်စာကနေရယူနိုင်အောင်လှုပ်ဆောင်မယ်။ပစ်စွတ်မျိုးအစိုးရရဲ့ရည်မှန်းချက်ကိုလည်းပြန်ပြည့်စေရမယ်လို့မစ္စတာဘက်ဒူဒူကသမ္မတထရမ့်ရဲ့အမိန့်ထုတ်ပြန်ချက်ကိုတုံ့ပြန်သွားခဲ့ပါရဲ့။ဥရုယာတီဆိုင်ရာအေးယူလှုပ်ဆောင်မှုတွေကိုပြည်အောင်စုအစိုးရကခက်ခဲနေနေတော့မယ့်အချိန်မှာအမေရိကန်ပြည်နယ်နဲ့မြို့အစိုးရအဖွဲ့တွေနဲ့ပုဂ္ဂလိကအဖွဲ့တွေကဒီဖန်လုံးအိမ်ဒဏ်ငွေလျှော့ချဖို့အတွက်ဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြရမှာဖြစ်ပါရဲ့ရှင်
။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖယ်ရှားရေးအတွက်အမေရိကန်ပါအဝင်တခြားနိုင်ငံတွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမယ်ဆိုတဲ့တရုတ်ရဲ့တန်ဋိဌာန်ချထားမှုကိုအမေရိကန်ကာကွယ်ရေးဝန်ကြီးကကြိုဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာကျွန်တော်တို့အားလုံးကိုချိန်ချောက်နေတဲ့လက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်တယ်လို့စနေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်စဉ်ရှန်ဂရီလာကာကွယ်ရေးဆိုင်ရာညီလာခံအတွင်းစကားပြောကြစဉ်ကာကွယ်ရေးဝန်ကြီး James Mattis ကပြောဆိုခဲ့တာပါစိတ်ရှည်တီးခံမှုနည်းပြဟာခေကုံဆုံးသွားပြီဆိုတာကိုသမ္မတ Trump ကရှင်းရှင်းပြောဆိုထားပြီးအမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအတွက်မြောက်ကိုရီးယားရဲ့ချင်းချောက်မှုဟာလက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်အမေရိကန်ကမှတ်ယူထားတယ်လို့ James Mattis ကပြောပါတယ်ကိုရီးယားကျွမ်းဆွယ်နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ဆက်စွမ်းတမန်လှုပ်ဆောင်သွားမယ်ဆိုတဲ့တရုတ်ရဲ့မူဝါဒဟာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ရဲ့မူဝါဒတစ်ခုဖြစ်တယ်လို့မက်တစ်ကချီးကျူးပြောဆိုသွားပါတယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်ပြင်အတွင်းမှာရှိတဲ့ကျွမ်းတွေပေါ်တရုတ်တို့ရဲ့စစ်ရေးချက်ထွင်မှုနဲ့လူလုံကျွမ်းတည်ဆောက်နေတာတွေကိုမက်တစ်ကတည်တည်တသာဝေဖန်ပြောဆိုခဲ့ပါတယ်။ပင်လယ်ရေကြောင်းဆိုင်ရာပိုင်နဲ့ချက်ထွင်မှုတွေဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီသလိုစစ်ရေးပုံသဏ္ဍာန်လူလုံကျွန်းတွေတည်ဆောက်နေတဲ့တိုင်းပြည်တွေကိုကျွန်တော်တို့ကန့်ကွက်ကြောင်းနဲ့ဒီလိုနိုင်ငံရေးအရာတစ်ဖက်သားနိုင်ထက်စီနင်းပြောင်းလဲလှုပ်ဆောင်မှုတွေကိုကျွန်တော်တို့လုံးဝလက်ခံမှာမဟုတ်ကြောင်းကာကွယ်ရေးဝန်ကြီး James Mattis ကပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার ဘုံးတီထွင်ရေးအစီအစဉ်ကိုဆက်မလုပ်ဖို့အတွက်နိုင်ငံတကာကဝိုင်းဝန်းပြီးတော့ဖိအားပေးနေတဲ့စီရင်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတိုးမြင့်လိုက်ပြီးတော့ဒဏ်ခတ်ပိတ်ဆို့ထားတဲ့စီရင်ထဲမှာတော့လူပုဂ္ဂိုလ်14ဦးနဲ့ကုမ္ပဏီ၄ခုကိုထပ်ပြီးတော့ထည့်သွင်းလိုက်ပါတယ်။ဒီနှစ်ထဲမှာမြောက်ကိုရီးယားပဲတင်းတပ်ဒုံးကျည်စမ်းသပ်မှုတွေတိုးမြင့်ပြီးတော့လှုပ်ဆောင်ကြတဲ့ကခီးသွွာလာခွင့်ပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေလုပ်ဖို့အတွက်လုံခြုံရေးကောင်စီကတညီတညွတ်ထဲဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်။ တရုတ်နိုင်ငံနဲ့တိုင်ပင်ပြီးတော့ဆုံးဖြတ်ချက်ကိုအကြမ်းရေးပေးတဲ့အမေရိကန်ပြည်ထောင်စုကပြင်းထန်တဲ့သဘောထားကိုပြသခဲ့ပြီးတော့မြောက်ကိုရီးယားထပ်ပြီးတော့ရန်ဆလာခဲ့ရင်ဘလို့တုံ့ပြန်နိုင်မလဲနီလန်းပေါင်းစုံစဉ်းစားထားရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီကကြေညာသွားပါတယ်။အရင်လောက်မှပြုတ်လွတ်ခဲ့တဲ့မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေဟာအရင်လောက်မှပြုတ်လွတ်ခဲ့တဲ့စမ်းသပ်မှု၃ခုအပါအဝင်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေဟာဒီလိုလုံးရက်တွေကိုဆက်မလုပ်ဖို့အတွက်ပြောထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။နျူကလ িয়ার လက်နက်စမ်းသပ်ထုတ်လွှင့်မှုတွေကိုနိုင်ငံတကာကဘယ်တော့မှလက်မခံဘူးဆိုတာကိုမြောက်ကိုရီးယားအနေနဲ့သဘောပေါက်ဖို့လိုတယ်လို့ကုလသမဂ္ဂမတ်ကြီးဟေလီကပြောပါရင်မြောက်ကိုရီးယားရဲ့အဲ့ဒီလိုမျိုးအာခံတဲ့လုပ်ရက်တွေကိုနိုင်ငံတကာကလည်းအတော်စိတ်ပျက်နေပြီဖြစ်ပါတယ်။မြောက်ကိုရီးယားကဒီနှစ်ဆကလေးကဆိုရင်ပယ်ရင်တဲ့ဒုံးကျည်ကိုစင်စမ်းသပ်ပြစ်လွတ်ခဲ့ပြီးတချို့ကတောင်ကိုရီးယား၊ဂျပန်နဲ့ရုရှားနိုင်ငံသားတွေနောက်မှကတ်ကြခဲ့တာပါ။အခုဆိုရင်မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမိတ်ဆွေတရုတ်အစိုးရကတော့မှမြောက်ကိုရီးယားရဲ့လုပ်ရက်ကိုစိတ်ပူလာနေပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာလုံခြုံရေးပုံမှန်ကောင်းမွန်စေဖို့အတွက်တောင်းဆိုတဲ့တောက်ကြနှင့်ဆန္ဒပြမှုအတွင်းဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားရုံရင်းစံခါဖြစ်ခဲ့တဲ့အတွက်လူလေးဦးထက်မနည်းသေဆုံးခဲ့ပါတယ်။ဆန္ဒပြသူတွေကိုပြန်တွန်းထုတ်တဲ့အနေနဲ့ရဲတွေကမိသားပိုက်တွေမျက်ရည်ယိုပုံးတွေကိုအသုံးပြုခဲ့တယ်လို့လူစုခွဲဖို့အတွက်တနမိုးပေါ်ထောင်ပြဖောက်ခဲ့ကြပါတယ်။မွတ်စလင်တွေရရမဒန်ဥပုပ်ကာလစတင်တဲ့ဗုဒ္ဓဟူးနေ့ဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အချိန်ကစပြီးလူလူတွေကအမျက်ဒေါသထွက်နေကြတာဖြစ်ပါတယ်။လူပေါင်း90သေဆုံးခဲ့ပြီး450ကျော်ထိခိုက်ဒဏ်ရာခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုဟာ2000ခုနှစ်ကနေစပြီးအဆိုးဆုံးတိုက်ခိုက်မှုတစ်ခုဖြစ်ပါတယ်။တောက်ကြနေ့ကဆန္ဒပြသူ1000ကျော်ဟာဘုံပောက်ကွဲမှုကြောင့်ထိခိုက်သေးဆုံးခဲ့ရတဲ့လူတွေရဲ့ရုပ်ပုံတွေကိုကင်ဆောင်ပြီးဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာနဲ့သမရအိမ်တို့ရှိရာလမ်းပေါ်မှာစုယုံဆန္ဒပြခဲ့ကြတာဖြစ်ပြီးအာဖဂန်အစိုးရအဖွဲ့ကလည်းတာဝန်ကနေရဆိုင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ရဲတပ်ဖွဲ့တွေရဲ့လှုပ်ရှားဟာလူတွေသေဆုံးတဲ့အထိဖြစ်ခဲ့တဲ့အလွန်ကျူးလွန်တဲ့ကင်တွယ်မှုတစ်ခုဖြစ်တယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ Amnesty International ကရှုံချခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အာဖဂန်နစ္စတန်ထောက်လှမ်းရေးအေဂျင်စီကတာလီဘန်တွေနဲ့ဆက်ဆက်မှုရှိတဲ့ဟာဂနီအဖွဲ့ကိုပြစ်တင်ထားတဲ့ဗုဒ္ဓူနဲ့ထရက်ကားဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့ရဲ့လက်ချက်လို့ပြောဆိုတာမရှိသေးပါဘူး။ဘုံခွဲတိုက်ခိုက်မှုကြောင့်တေဆုံးရတဲ့လူအများစုဟာအရက်သားတွေဖြစ်ကြပေမဲ့ထိခိုက်သေးဆုံးသူစီးရင်ထဲမှာတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တချို့လည်းပါဝင်ပါတယ်ရှင်။
ဒီရအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းလေးဆက်ပြီးတော့ပြောပြပေးပါမယ်။ဖိလစ်ပိုင်နိုင်ငံ Resorts World Manila Casino မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုရဲ့ဗီဒီယိုကိုအဲ့ဒီကက်ဆီနိုကထုတ်လိုက်ပါတယ်။လုံခြုံရေးကင်မရာကနေရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ကက်ဆီနိုထဲမှာအမျိုးသားတဦးတနက်နဲ့လေတဲကိုပြစ်ခတ်တာပြီးတော့လုံခြုံရေးတွေကိုပြစ်ခတ်ဓာတ်ဆီနဲ့လောင်းကစားစပွဲတွေကိုမိလိုက်ရှို့တာတွေတွေ့ရပါတယ်။မိခိုးတွေကြောင့်အသက်ရှူကျက်ပြီးတော့လူ38ဦးသေဆုံးသွားခဲ့ရတာပါ။တနက်သမားကတော့ကက်ဆီနိုနဲ့ဆက်ရမရှိတဲ့ဟိုတယ်ဘက်ကိုထွက်ပြေးပြီးတော့ကို့ဖောက်ကိုတက်သေးသွားပါတယ်။ဒီတိုက်ခိုက်မှုကို IS Islamic အကြမ်းဖက်အဖွဲ့ကသူတို့လုပ်တာပါလို့တောက်ကြနေအစောပိုင်းမှာကြေညာခဲ့ပေမဲ့လေဖိလစ်ပိုင်ရဲတပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာဓမြောက်မှုဖြစ်ပုံရပြီးတော့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ပုံမရှိဘူးလို့ပြောပါတယ်။တိုက်ခိုက်သူကအင်္ဂလိပ်စကားပြောအသားဖြူသူဖြစ်ပြီးတော့အသက်40ကျော်လောက်ရှိတယ်အရက်6ပင်လောက်ရှိတယ်လို့ရဲကပြောပါတယ်သူကမောင်းမြတ်တဲ့နဲ့ကင်ဆောင်ထားပေမဲ့လည်းဘယ်သူ့ကိုမှပြစ်မသွားဘူးလို့လည်းရဲကဆိုပါတယ်အခင်းဖြစ်ပေါ်တဲ့ Resorts World Manila ရဲ့လုပ်ငန်းလည်ပတ်မှုတာဝန်ခံအရာရှိကတော့အခုတိုက်ခိုက်မှုမှာထိခိုက်ခဲ့ရသူတွေအတွက်သူတို့ကုမ္ပဏီကစုစုပေါင်းပေးဆိုတတန်ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ2000လောက်ကူငွေပေးမယ်လို့ဒီကနေ့ပဲကြေညာသွားခဲ့ပါတယ်ရှင်
အများပြည်သူကြိုက်နေတဲ့ကြတဲ့ရော့ကီတာပွဲတော်ဖွင့်လှစ်တဲ့ညမှာပဲပွဲတော်ကိုပိတ်ချပြဖို့ဆုံးဖြတ်ခဲ့ရတာဟာအရေးပေါ်ချိန်ချမှုရှိတယ်ဆိုတာကိုအပြတ်မပြောနိုင်တဲ့အတွေ့အကြုံဖြစ်တယ်လို့ဂျာမနီနိုင်ငံ Rheinland Plastinate ပြည်နယ်အာဏာပိုင်တွေကစနေနေ့မှာပြောပါတယ်အခြေအနေကိုစစ်ဆေးပြီးတဲ့နောက်မှာလက်မခံနိုင်တဲ့ NDA ရှိတယ်လို့ကြောက်ချက်ချခဲ့တာဖြစ်တဲ့အကြောင်းပြည်ရေးဝန်ကြီး Roger Lewins ကပြောပါတယ်ဂီတာပွဲတော်ကိုဝင်ရောက်ဟန့်တားခဲ့တာဟာမန်ကန်နဲ့ချင်းကပုံနိလန်တို့ဖြစ်တယ်လို့ပါဝင်လှုပ်ဆောင်ခဲ့ကြတဲ့ရဲတွေစေတနာဝန်ထမ်းတွေနဲ့တာဝန်ရှိသူတွေအားလုံးကိုလည်းကျေးဇူး င်ကြောင်းပြောဆိုခဲ့ပါတယ်။ရဲတွေရဲ့ရှာဖွေမှုပြီးတဲ့နောက်မှာအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအန္တရာယ်ရှိမှရှိအတိမပြုနိုင်တာကြောင့်ဒီကနေ့စနေနေ့မှာပွဲကိုပြန်လည်စတင်ကျင်းပသွားဖို့ရှိတယ်လို့သုံးရတာကျင်းပမဲ့ Rock and Rain ပွဲဂီတပွဲတော်စီစဉ်သူတွေကပြောပါတယ်။သုံးရတာကျင်းပမဲ့ဂီတပွဲတော်ရဲ့ဒီတောက်ကြနေညာဖွင့်ပွဲလာရောက်ကြည့်ရှုကြတဲ့ပရိသတ်ထောင်ချီကိုရဲတွေကရှင်းထုတ်ခဲ့ပြီးဂီတပွဲတော်ပိတ်ချခဲ့တာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံကွန်ဘတောမြို့မှာဆင်းရဲလို့လူလေးဦးသေဆုံးသွားခဲ့ရပါတယ်။တောက်ကြနေအာယုံမတိုင်ခင်အချိန်မှာဗဲလေလောရွာတွေကိုစစ်ကောင်ဝင်လာပြီးတော့လူတွေကိုလိုက်ပြီးတော့တိုက်ခိုက်တော့ဆင်းရဲနဲ့ရွယ်ကလေးမတအူပါထိခိုက်ခဲ့ရပါတယ်။အိန္ဒိယမှာကူမီလို့ခေါ်တဲ့ကျွမ်းကျင်စင်တမားတွေကိုတစ်တော်ဌာနကခေါ်ယူခဲ့ရပါတယ်ရှင်။
ကမ္ဘာအဆင့်တစ်တင်းနဲ့ကစားသမားအန်ဒီမရေးဟာဒီကနေ့မှာတော့2019ခုနှစ် French Open တင်းနဲ့ပြိုင်ပွဲတတိယကြော့ပြိုင်ပွဲကိုကစားမှဖြစ်ပြီးသူ့အတွက်အခက်ခဲဆုံးရှင်ပြိုင်ရမယ့်ပြိုင်ပွဲဖြစ်တဲ့တင်းနဲ့အားကစားကျွမ်းကျင်မှုအဆင့်29ရှိသူ Yon Martin Del Potro နဲ့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကနေ့ပွဲစဉ်တွေကို American အရှေ့ပိုင်းစံတော်ချိန်မနေ့9နာရီမှာစတင်ပြီးရုပ်မြင်သံကြား Tennis Channel Line ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။
စနေနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်ရီးတန်နာကျော်နဲ့ရှာဖောင်းတို့ပြောပြခဲ့တာပါဒီကနေ့ညနေခင်းသတင်းဆောင်မတွေကိုတော့66ကာဂျီနဲ့ဖမ်းဆီးခံထားတဲ့စာနေစင်းသမားနှစ်ဦးကိုဒီကနေ့ယမန်ထုတ်ခဲ့တဲ့အကြောင်းနဲ့စပါမယ်ရှင်တမ်ရော်ကိုတယောစာရေးသားမှုနဲ့ The Voice Editor ချုပ်ဦးကျော်မင်းစွေနဲ့ဗြိတိရှာကိုကိုမောင်တို့ကိုပုံမှန်66ကာဂျီနဲ့ဖမ်းဆီးခဲ့ပြီးတဲ့နောက်ဗဟန်တရားရုံးမှာဒီကနေ့ယမန်ယူပါတယ်စနေနေ့လိုအစိုးရရုံးပိတ်ရက်မှာချုပ်ရက်ယမန်ပေးတယ်ဆိုတဲ့ကိစ္စကိုဥပဒေနဲ့ညီညွတ်မှုရှိမရှိတရားရုံးမှာမေးခွန်းထုတ်သွားမယ်လို့ဦးကျော်မင်းစွေတို့ရဲ့ဥပဒေကြံပေးကပြောပါတယ်အခုလိုသတင်းသမားမီဒီယာသမားတွေကိုဖမ်းဆီးချုပ်နှောင်တာဟာအယက်သားအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နောက်ကျောင်းပြန်သွားတာပဲလို့လည်းသတင်းမီဒီယာသမားတွေကဝေဖန်ထားပါတယ်မဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ပါတယ်ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်စကားကိုကြည်ထောင်စုတစ္ဆာဆိုပြီးတယောထားတဲ့စာကိုရေးသားဖော်ပြခဲ့တဲ့အတွက်တက်မတော်ဘက်က The Voice သတင်းစာနဲ့တယောစာရေးသားသူဗြိတိရှ်ကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့ပြီးတဲ့နောက်မနေ့တောက်ကြနေ့ဇွန်လ2ရက်နေ့ကတော့ The Voice Weekly သတင်းစာ Editor ချုပ်ကိုကျော်မင်းစွေနဲ့ဗြိတိရှ်ကိုကိုမောင်တို့ကိုဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီကနေ့ဇွန်လ3ရက်နေ့မှာတော့ဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့ကိုကျော်မင်းစွေနဲ့ကိုကိုမောင်တို့ကိုဗဟန်းတရားရုံးမှာရမန်ယူတယ်လို့ဥပဒေကြံပေးဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးခင်မောင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။နာယီမှာဗဟန်းတရားရုံးမှာချုပ်ရမန်ယူဖို့အတွက်ရုံးထုတ်သွားတယ်လို့တော့ကျွန်တော်တို့သိလိုက်တယ်။သွားဖို့လို့စီစဉ်တဲ့အချိန်မှာပဲရမန်ယူပြီးပြန်သွားပြီဆိုတဲ့အတွက်ကျွန်တော်ကခုမှပဲရဲစခန်းသွားရတယ်။ရမန်ယူဖြစ်တာတော့မှန်ပါတယ်ခင်ဗျာ။
အခုလိုမျိုးစနေရုံးပိတ်ရက်မှာတရားရုံးထုတ်ပြီးရမန်ယူတဲ့အပေါ်ဥပဒေနဲ့ညီညွတ်မှုရှိမရှိမေးခွန်းထုတ်ဖို့ရှိတယ်လို့အမှုရဲ့နောက်ဆုံးအခြေအနေ VOA ကိုအခုလိုပြောပါတယ်
အခုကျွန်တော်ဒီရဲစခန်းကိုသွားပြီးတော့ဒီချုပ်ရမန်ကဥပဒေနဲ့ညီညွတ်စွာယူထားတဲ့ချုပ်ရမန်ဟုတ်မဟုတ်ကျွန်တော်စစ်စစ်ပါမယ်စစ်စစ်ပြီးတော့မှဥပဒေနဲ့ညီညွတ်တယ်ချုပ်ရမန်ပြည်ပိုင်ခွင့်ရှိတဲ့တရားသူကြီးကဆိုရင်တော့ဒါအာဏိသင်ရှိတဲ့ဗဟန်းရဲစခန်းမှာတော့၎င်းသို့မဟုတ်ဒီအင်းစိန်ထောင်မှာတော့၎င်းဒါရမန်ကလာကိုဆုံးမီဒီချုံအောင်လို့ရပါတယ်။ဆိုတော့ကျွန်တော်တို့ဘက်ကတော့ complaint တက်ဖို့ရှိတာကတော့ဒီဥပဒေမှာကတော့တရားရုံးလက်ဆွဲအပိုက်ဆက်ရှင်မှာကစနေတဲ့ညနေအစိုးရရုံးပိတ်ရက်ဒီမှာအထူးကိစ္စရများမှာတပါရုံးတိုင်ရင်မပြုတ်ရဘူးလို့တရားဝင်ပြဋ္ဌာန်းထားတာရှိပါတယ်။အဲ့တော့ဒါကတာနာဆက်တွေ့ရေးပုံမှန်နဲ့ဆွဲဆိုထားတဲ့ကိစ္စလေးတစ်ရက်ကိုစနေတဲ့ညနေမှာဥပဒေနဲ့ဆန့်ကျင်ပြီးတော့ရုံးထိုင်ပြီးတော့မှချုပ်ရမှန်ပေးတယ်ဆိုတဲ့ကိစ္စကိုတော့ဒါသူ့အထက်တရားရုံးမှာကျွန်တော်ဥပဒေနဲ့ညီညွတ်မှုရှိမရှိကျွန်တော် complaint တက်ပါမယ်
။ပြီးခဲ့တဲ့မတ်လ26ရက်နေ့နေစွဲနဲ့ထုတ်ဝေတဲ့ The Voice သတင်းစာမှာတက်မတော်ကရိုက်ကူးတဲ့ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုတစ္ဆာဆိုပြီးတယောစာရေးသားဖော်ပြခဲ့တာနဲ့ပတ်သက်ပြီးတက်မတော်ဘက်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကို April 25ရက်နေ့ကတိုင်ကြားခဲ့ပါတယ်။မေလ18ရက်နေ့မှာတော့ပုံမှန်66ဂါကြီးနဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်။တက်မတော်ဘက်ကလက်ရှိတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလည်းရှေ့နေကြီးဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ်
။တရားစွဲတာကတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းပေါ့သူကတရားလိုပြုလုပ်ပြီးတိုင်ကြားထားပါတယ်။တိုင်ကြားရင်းရဲ့အကြောင်းရင်းကတော့ဒီတက်မတော်နဲ့တက်မတော်သားတွေကိုဘုံသိက္ခာထိခိုက်အောင်ရေးသားတယ်လို့သူကထင်မြင်ယူဆတဲ့အတွက်တိုင်ကြားလိုက်တာပေါ့နော်။ဒီကတော့အဲ့ဒါပါပဲ။ခုကတော့ကျွန်တော်တို့ကတရားစီရင်ခွင့်ကိုမရောက်သေးခင်အစ်င့်မှာကျွန်တော် ပုဂ္ဂလိပြန်ပြီးဖြစ်နေကျွန်တော်ဆောင်ရွက်နေပါတယ်။တရားခွင်မှာကြာရင်တော့ကျွန်တော်နဲ့တွေ့ဆက်ပြီးတော့တရားလွတ်တော်ဖြစ်နေကြီးဦးမျိုးသိန်းနဲ့ကျွန်တော်တွေ့ဆက်ပြီးတော့ဆောင်ရွက်သွားမှာပါ။အခုလောလောဆယ်ကတော့ကျွန်တော်အရေးကြီးလို့တာကတော့ဒီစက်စုခန္ဓာရတဲ့လူမျိုးရဲ့အမှတ်ခံရရှိရေးကိုကျွန်တော်ဆောင်ရွက်ပါမယ်။တရားရုံးကိုဒီစက်စုသွားပြီဆိုရင်တော့ကျွန်တော်တို့ဒါအပြစ်မရှိတဲ့အတွက်အမှုကိုတရားကျင့်ခေါ်တာပေါ့နော်။ဆွဲချက်မတင်မီမှာလွတ်တဲ့အစဉ်မျိုးနဲ့ဒါဖြစ်အောင်ကျွန်တော်တို့ဆောင်ရွက်သွားပါမယ်။
အခုလိုသတင်းမီဒီယာသမားတွေကို66ဂါဒီနဲ့ဖမ်းဆီးအရေးယူမှုလုပ်တာဟာအရက်သားအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်ကိုချိန်ချောက်တာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်နောက်ပြန်သွားနိုင်တဲ့စိုးရင်စရာအခြေအနေဖြစ်တယ်လို့လည်းတိုင်းရင်းသတင်းမီဒီယာရဲ့တာဝန်ခံအေဒီတာဦးစင်လင်းကဝေဖန်လိုက်ပါတယ်
။လွတ်လပ်ထက်မှာသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြောရရင်တော့ဒီ66ဂါဒီကတော့ဆိုလိုမှုတစ်ခုလို့ပြောရမှာနော်တရားစာလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုရှင်းလင်းခွင့်စွာတွေနဲ့ပတ်သက်ပြီးတော့နောက်ပြန်ဆုတ်သွားတယ်လို့ဒီလိုပဲပြောရမှာဖြစ်တယ်။ဘာလို့လဲဆိုတော့ဒီလိုပြင်ထန်တဲ့ဥပဒေပုံမှန်ကြီးနဲ့ပြည်သူ့ဘဝတွေစာရေးဆရာတွေနော်ဘိုးဒါအရေးယူတဲ့မှုလို့ဒီလိုပဲမြင်ပါတယ်။အခုရေးယူခါရတဲ့ကိစ္စကလည်းပဲတရားစာရေးတဲ့အတွက်ရေးယူခါရတာဖြစ်တယ်။တရားစာဆိုတာဟာလည်းဒီသူတို့ပြုပြင်စေခြင်းတဲ့ပုဂ္ဂိုလ်များရဲ့အပိုင်းကိုပြုပြင်စေတဲ့စေတနာနဲ့သူတို့ရေးတာဖြစ်တယ်။ဒါကြောင့်မလို့တဲ့အဲ့လိုဖြစ်ပြီးမဲ့ထဏာအရေးယူတဲ့နဲ့အိစာမျိုးမဟုတ်ဘူး။ဘာပဲပြောပြောသတင်းမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ကန္တာဟာနောက်ပြန်ဆုတ်သွားတဲ့သဘောမျိုးလက္ခဏာဆောင်သွားတယ်လို့ပြောရမှာပေါ့
။အခုလိုသတင်းသဘာနှစ်ဦးပေါ်အရေးယူလိုက်တဲ့အပေါ်ပြည်ထောင်နိုင်ငံအခြေစိုက် RSF လို့ခေါ်တဲ့နေစည်းမချသတင်းတောင်များအဖွဲ့ကလည်းပြင်းထန်စွာကန့်ကွက်ရှုံချလိုက်ပါတယ်။ဒါဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညွှန်းကိုဖောက်ဖျက်ရာရောက်တယ်လို့ပြောဆိုလိုက်ပြီးသတင်းသမားနှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ရခိုင်သတင်းသမားများအသေး AJA ဘက်ကလည်းဆွဲဆိုထားတဲ့အမှုကိုပြန်လည်ရုပ်သိမ်းပြီးတော့တွဲဆုံညှိနှိုင်းခြင်းဖြင့်အဖြေရှာတဲ့ကြောင်းဒီကနေ့ကျင်းညာကျက်ထုတ်ပြီးအလေးနဲ့တိုက်တွန်းထားပါတယ
်မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်အခုတော့ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကိုအလှည့်ပေးပါမယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံရမှာမြန်မာနိုင်ငံဖက်ဒရယ်စနစ်အပါအဝင်ဒေသတွင်းညှိနှိုင်းရေးလုံခြုံရေးနဲ့လူခွင့်ရေးတွေကိုဆွေးနွေးဖို့ရှိတဲ့အကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပြင်တော့ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာစေဖို့စိတ်အားထက်သန်မှုတွေရှိနေတဲ့အကြောင်းကိုလည်းကနေဒါမြန်မာပါလီမန်ချစ်ကြည်ရေးအဖွဲ့ကပြောခဲ့တဲ့အကြောင်းမန်အင်ဂျင်နိုင်ကပြောပြမှာပါရှင
်ကနေဒါနိုင်ငံကိုဂျွန်လ5ရက်နေ့ကနေ6ရက်နေ့အထိလာရောက်မဲ့ဒေါက်ဆန်းစုကြည်ရဲ့ချစ်ကြည်ရေးခီးစဉ်နဲ့ပတ်သက်လို့မနေ့ကကနေဒါဝန်ကြီးချုပ် Justin Trudeau ထုတ်ပြန်ကြေညာရမှာမြန်မာဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးမြင့်တင်ရမှာကနေဒါနိုင်ငံရဲ့အခမ်းကဏ္ဍဟာအခိုင်အမာရှိနေတယ်လို့ဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့နောက်ထပ်ပြုပြင်ပြောင်းလဲရေးမှာအထူးသဖြင့်တိုင်းရင်းသားလူမျိုးစုတွေဘာသာကြားလူနည်းစုတွေအမျိုးသမီးနဲ့လူငယ်တွေကိုကနေဒါနိုင်ငံကပံ့ပိုးကူညီပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်သူအနေနဲ့ဒေါက်ဆန်းစုကြည်နဲ့ဂျွန်လ9ရက်နေ့တွေ့ဆုံရမှာလဲမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ဖက်ဒရယ်စနစ်အပြင်ဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆွေးနွေးသွားမှာဖြစ်တယ်လို့လဲဆိုပါတယ်တဖက်မှာတော့ကနေဒါနိုင်ငံအနေနဲ့မြန်မာအပေါ်လက်နက်ရောင်းဝယ်ရေးအပါအဝင်စစ်ဗိုလ်ချုပ်ဟောင်းတွေနဲ့သူတို့နဲ့နှိစက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီတွေကိုပြစ်မှတ်ထားပိတ်ဆို့ထားဆဲဖြစ်ပါတယ်အခုလိုကနေဒါအစိုးရကချမှတ်ထားဆဲဖြစ်တဲ့မြန်မာအပေါ်ပိတ်ဆို့အရေးယူမှုတချို့နဲ့ပတ်သက်လို့တိုက်ရိုက်ပါဝင်ပတ်သက်မှာမဟုတ်ပေမဲ့ကနေဒါပါလီမန်မှာမြန်မာအရေးတိုးမြင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ CMPFG လို့ခေါ်တဲ့ကနေဒါမြန်မာပါလီမန်ချစ်ချည်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ကနေဒါပါလီမန်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Stanton ယုံရဲ့ပြောခွင့်ရပုဂ္ဂိုလ် David Dalrymple ကပြောပါတယ်
The Canadian Myanmar Parliament Friendship Group does not engage directly in government foreign policy.
သူပြောသွားတာကကနေဒါမြန်မာပါလီမန်ချစ်ကြည်ရေးအဖွဲ့အနေနဲ့ကနေဒါအစိုးရရဲ့နိုင်ငံသားရေးမူဝါဒမှာဓာတ်ရိုက်ပါဝင်ပတ်သက်မှာမဟုတ်ပေမဲ့ကနေဒါနဲ့မြန်မာလွတ်တော်နှစ်ခုစလုံးအပြန်အလှန်အကျိုးစီးပွားကိစ္စဖြစ်တဲ့ဒီမိုကရေစီရေးကိုမြင့်တင်ရမှာပြည်သူကိုယ်စားပြုလွတ်တော်အမတ်တွေပုံမပါဝင်လာစေရေးကနေဒါလွတ်တော်မှာမြန်မာအရေးဆွေးနွေးပွဲတွေကိုဖြစ်မြောက်အောင်သူတို့အဖွဲ့အနေနဲ့စီစဉ်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ပြောသွားတာပါဒါပြင်ဒေါက်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပိုးပြီးခိုင်မာစေဖို့စိတ်အားထက်သန်မှုတွေရှိနေကြောင်း David Dalrymple ကအခုလိုဆက်ပြောပါတယ်
။ Well, I know that there is a strong and vibrant Canadian Burmese community in Canada.
သူပြောသွားတာကကနေဒါနိုင်ငံမှာပြင်းထန်တက်ကြွတဲ့ကနေဒါမြန်မာလူမှုအဖွဲ့အစည်းတွေရှိနေတယ်ဆိုတာသိနေကြောင်း Dabin, Canada, Nangan, the woman she did, Yama, Diane Narigale, Nangan or Diming and Bogu, yet keys in a Patalu, a Yango, Sailo, Shani Jajani, Canada, Yaman, Nangan, Sassay, Pumu, Kaimazibu, Truha, Say Ah Tatan, Nijare, Lu, Jodora, Tipare. Manika Tobiane, Canadam Yama, Parliament Chichi, Pue Okataye, Jinya Jamaro, Nangan or Diming and Boku, Don Sansuchi, Usane, Yama Soyane, Ludo, Gosle Puego, Jonah Conyene, Shianima, CMPFG in it, Dresombo, Shijaune, Nyaza Sabuenele, Dekin, Ekeme, Season, Shijan, Popta Tavare. Nayaja keys in Dream, Don Sansuchiha, Canada being Ganjo, David Johnson, Dresombo, Shijan, Canada Winchijo, Trudeau, ye, Topian Jama, Popia Tavare, John La Goya Nimaro, Canada Yau, Yama Mitazurine, Toronto Yuma, Don Sansuchi, Dresoma Pivare, Canada Keys and Dimaro, Sweden Nangango, Don Sansuchiga, Select Tokama Pivare.
ဒီမှာလေးကမှာလူခွေရေချိုးဖောက်မှုစုစည်းချက်တွေလို့ပြပနာရှိမှမှာနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့ရေးဖွဲ့စည်းပြီးဖြည့်ရှင်းဖို့ကြိုးပမ်းမှုတွေထပ်စစ်စိတ်တွေ့လာနေရပါတယ်။ဒါမဲ့လည်းအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်မြတ်အမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်။အများယုံကြည်ကူးစားနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလ ပါဝင်ဆွေးနွေးမိများဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကထိုင်းရဲ့ဒီလိုက်ခြင်းကဒီလိုပါပဲရှင
်။နောက်နှစ်နာရီကြာမှထုတ်လွှင့်မဲ့ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်တဲ့အကြောင်းထပ်မံဖိတ်ကြားပါရစေ။ဥရောပချန်ပီယံလိဖလာနောက်ဆုံးဖိုင်နယ်ကိုစပိန်နိုင်ငံက Real Madrid နဲ့အီတလီကဂျူဗင်တက်တို့ဗြိတိန်နိုင်ငံ Cardiff မြို့မှာဒီကနေ့ကစားကြပါလိမ့်မယ်။လက်ရှိ Real Madrid တင်းကချန်ပီယံဘွဲကို2-0ဇက်တိုက်ကာကွယ်နိုင်တဲ့ပထမဆုံးအသင်းဖြစ်ဖို့ကြိုးပမ်းနေသလိုဂျူဗင်တက်တင်းကလည်းဒီနှစ်မှာဖလာ3လုံးရဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ကဘာကျော်ဘောလုံးသမားတွေရဲ့အမြင်တွေနဲ့ပြည်တွင်းအကစားစောင်းပါရှင်တွေရဲ့ဒီပွဲပေါ်တုံ့တက်ချက်တွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါရှင်။
ယောဘာချန်ပီယံလိဂ်ဖိုင်နယ်ကိုဗြိတိန်နိုင်ငံဝီလာနယ်ကကာဒစ်မြို့မှာဒီကနေ့ပိုးလူကြမှာပါစပိန်ကလက်ရှိယောဘာချန်ပီယံရယ်မက်ဒရစ်နဲ့အီတလီကယူဗန်တက်စ်အသင်းတို့ပိုးလူကြမှာပါရယ်နီးပြဇီဒန်ကတော့သူ့ရဲ့အသင်းဟောင်းယူဗန်တက်စ်နဲ့ဒီဖိုင်နယ်ပွဲဟာအကျိနဲ့ဖြစ်လိမ့်မယ်လို့ပြောလိုက်ပါတယ
် Dice que somos favoritos pero al final
ဘယ်လိုကျွန်တော်ကိုယ်စားကိုယူဗန်စားနေတယ်လို့ပြောနေပါတယ်ဒါပေမဲ့ဘောလုံးမှာဒါမျိုးမရှိပါဘူးဒါဖိုင်နယ်ပါဖိုင်နယ်မှာဘာမှမဖြစ်နိုင်ပါဘူးယူဗန်တက်စ်ရောကျွန်တော်တို့ရောနှစ်သင်းစလုံးဘိုးဆိုးအခွင့်အရေးကတော့ဇာတူပါပဲ
ယူဗန်တက်စ်နီးပြအလက်ဂရီကလည်းဒီဘွဲကယူဗန်တက်အသင်းအတွက်အရေးကြီးတဲ့စိန်ခေါ်မှုဖြစ်တယ်လို့တောကြာနေကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောပါတယ
်။ Per lui può essere un passaggio. Un passaggio per lui ma è un
passaggio. ကျွန်တော်ဒီဘွဲကိုနိုင်မှုလိုပါတယ်။ Nice နဲ့ Bayern, Nice နဲ့ Bayern အကောင်းဆုံးရှိနေဖို့လိုပါတယ်။ကျွန်တော်တို့ Cardiff ကိုလည်းတက်လာတာမဟုတ်ပါဘူး။ဒီဖလားကိုနိုင်ရပြီး Champion ဖြစ်နဲ့ပြန်သွားဖို့အတွက်ပါ
။ Real Madrid မှု Gareth Bale ကတော့သူ့ရဲ့ Cardiff မြို့မှာကစားမဲ့ဒီ Final ကိုကစားဖို့မျှော်လင့်နေပေမဲ့နီးပြဇီဒန်ကတော့ Bale နဲ့ Isco ဘယ်သူကိုယူရမလဲဆိုတာမဆုံးဖြတ်သေးဘူးလို့ပြောပါတယ်။ဒီဘက်နဲ့အသင်းဘက်မှာတော့ဒီပွဲမှာကစားသမားအလုံးပေါင်းပါဖြစ်ပါတယ် Real တင်းဟာဥရောပ Champions League ဖလားကို17ချိန်နဲ့အများဆုံး3ချိန်တင်ထားပြီးတော့ Juventus အသင်းကတော့2ချိန်ပူဆွဲထားပါတယ် Juventus အသင်းရဲ့ဂိုးသမားကြီး Buffon ဆိုရင်လည်း2003နဲ့2005တွေမှာ Final တက်ခဲ့ပြီးမှဒုတိယနဲ့ပဲနှစ်သိမ့်ခဲ့ရတာကြောင့်ဒီတစ်ချိန်မှာတော့ Champions League ဖလားကိုကင်မြောက်နိုင်ဖို့မျှော်လင့်နေပါတယ် Juventus နောက်တန်းလူ Dani Alves ကတော့
y que entran en la historia también de poder ganar un
por un balón que sale ni nada que más tú net tú ti phla ko yai lai me soin tamain ma mat tan ni chain ma ba da soin no chino twel le yan ko thu ja ma ba
aku ne champions league pwae tin de shao ma real tin ga pwae dai go twen nai ngai me pwae tin de shao da pwae be go ma pe kha ya da ba juventus a tin ga ro di ne champions league ma go pwae nai 3 pwae di ne shao pwae ma shi tha de a tin phit de lo pwae tin de shao ma le 3 go be pe tha ba de tru no tin 18 chain twe tha bu bi lo 10 pwae di nai tha bi နောက်ပွဲစီကြားထားပါတယ်ဒီပွဲပေါ်မှာကဘာကျော်ဘောလုံးသမားကြီးတွေကရောဘယ်လိုခံမှန်းပါလဲပြင်းစင်နောက်တန်းလူမာဆယ်ဒက်ဆာယီကတော့
At the end of the day we don't really know what's going to happen but I do believe that it's the time for Juventus to get something out of the Europe
နောက်ဆုံးမှာဘယ်လိုနိုင်မယ်ဆိုတော့ကျွန်တော်လည်းသိချာမသိပါဘူးဒါပေမဲ့ကျွန်တော်ထင်တာတော့ဒီချိန်မှာတော့ Juventus ကနိုင်လိမ့်မယ်လို့ထင်ပါတယ်
Of course, yeah, I think. Madrid or Juve, they deserve to play the final tomorrow in the...
ပြင်းထန်တဲ့အာဆနယ်ကစားသမားဟောင်းရောဘတ်ပရီယက်စ်ကတော့နှစ်သင်းလုံးဖိုင်နယ်ရောက်တင်ပြီးတော့ပွဲကောင်းတစ်ပွဲဖြစ်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်ပြင်းထန်တဲ့
level တိုင်းဆမ်မူလူးဝစ်ကာစီယာကတော့ပွဲကအကျိတ်နဲ့ဖြစ်ပြီးဂျူဗန်နက်စ်အသင်းကနောက်တန်းပူကောင်းတာကြောင့်သူတို့ကိုပိုကြိုက်တယ်လို့ပြောပါတယ်ပြီးတော့ဘူဖွန်ချန်ပီယံစ်လိဂ်ဖလားရတာကိုမြင်ကျင်ကြောင်းဒါကြောင့်ဂျူဗန်နက်စ်နိုင်မယ်လို့ထင်တယ်ဆိုပြီးတော့ပြောပါတယ်ဒီမနက်ကအာဂဇာကလောင်ရှင်တွေကရောဒီပွဲပေါ်ဘလို့ခံမှန်းကြပါသလဲအာဂဇာစောင်းမရှင်ကိုဇော်မျိုးတန်းကတော့
ဒီပွဲတော့ဘလို့ခံမှန်းလဲဆိုတော့ဒီပွဲတော့တသိမို့တသိရတော့တန်ရှင်လေးတင်မဲ့ပွဲပေါ်ဗျာဒီမှာဂျူဗင်တက်ကြလို့ရှိရင်လည်းဂျူဗင်တက်ကဟိုသူတို့အသင်းအတွက်ဒီနေ့ဘောလုံးရပြီဖလား၃လုံးပေါ့ဗျာဖလား၃လုံးရမယ်တန်ရှင်ပေါ့ရီယယ်ရမယ်ဆိုလို့ရှိရင်လည်းရီယယ်ချန်ပီယံလိမှာပထမဆုံးချန်ပီယံတရဖူကာဝင်နိုင်တဲ့အသင်းဖြစ်လာမှာပေါ့ဗျာဒီကကျွန်တော်ချန်ပီယံလိဆိုပြီးစလိုက်တဲ့တန်ရှင်ပေါ့ဆိုတော့ကျွန်တော်မြင်လာတော့ဒီဘက်မှာဂျူဗင်တက်ပုဂ္ဂတိကနိုင်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်။ဟိုမှာနှစ်ဂိုးတစ်ဂိုးလောက်နေပေါ့ဆရာ
။ဒါပြင် Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးရံရဲ့အမြင်ကရောဘယ်လိုပါလဲ
။ဟုတ်ကျွန်တော်ကဂျူဗင်တက်ရဲ့ဒီ Champion League မှာ3ဂိုးပဲပေးထားရတယ်။နောက်တန်းကိုတော်တော်လေးသဘောကျတယ်လေ။အဲအားကြောင့်ဂျူဗင်တက်ဒီဘက်မှာတော့အနေဆုံးတည်ကောင်းမယ်ထင်။0-0ဝမ်းဝမ်းပေါ့။နိုင်ရင်တော့ဂျူဗင်တက်ကတော့နိုင်အောင်လုပ်မယ်။မတင်ရဲ့အနေနဲ့ကြည့်မယ်ဆိုရင်မတင်တော့ဘူးထင်းကြအောင်ပါလေ
။
ကျွန်တော်မြင်တော့ဒီပွဲမှာရီးရဲကဥဆောင်ကိုရသွားရင်တော့ပေါ့ရီးရဲနိုင်ဖို့ဆိုတော့မလွယ်တော့ဘူး။ကျွန်တော်တော့ဒီပွဲရီးရဲမနိုင်တော့ဘူးလို့ထင်တယ်။အဲကျွန်တော်ကတော့ဂျူဗင်တက် 1-0 လို့တောင်းလို့ဂျူဗင်တက် 1-1 အဲလိုထင်တယ
်။ယူဗန်နက်စ်အသင်းဟာဒီပွဲနိုင်ရင်ဒီနေ့ဘောလုံးရာသီမှာဖလား3လုံးရမှာဖြစ်ပြီးတော့ရီးရဲအသင်းကတော့ချန်ပီယံလိဂ်ဖလားကို12ကြိမ်မြောက်အနိုင်ရတာဖြစ်သလိုနေ့နေ့သက်တိုက်အနိုင်ရတဲ့ပထမဆုံးအသင်းဖြစ်လာမှာပါ။ဒါပေမဲ့ဥရောပဖလားကိုချန်ပီယံလိဂ်အဖြစ်နဲ့ပုံစံပြောင်းကျင်းပလာကြတဲ့ကအခုချိန်ထိဘယ်အသင်းကမှနေ့နေ့သက်တိုက်အနိုင်မရဘူးသေးပါဘူးခင်ဗျာ
။ဥရောပချန်ပီယံဖလားနောက်ဆုံးပွဲစဉ်အကျိုးသုံးသပ်ချက်တွေကိုကိုရနိုင်စူးစိတင်ပြခဲ့တာပါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးစာတွေကိုစာရိုက်ကနေပေးပို့လို့ရတဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်ပါတယ်ရှင်။အခုညနေခင်းသတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကကြေညာပေးပါအောင်မရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပစ်ထရော့စ်မြို့လူထုကိုပဲသူကိုယ်စားပြုပါရဲ့ပဲရစ်ကိုကိုယ်စားမပြုဘူးလို့ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုကနေအမေရိကန်ပြည်သူနှုတ်ထွက်မယ်လို့ကြေညာချိန်မှာပြောသွားပါရည်။ဒါပေမဲ့အဲ့လိုမျိုးမစ္စတာထရမ့်ရဲ့နှက်ချက်စကားကသူ့ကိုတိုက်ရိုက်ဆော့ကားနေတယ်လို့ခံစားရရဲ့လို့ပစ်စ်ဖတ်မြို့တော်ဝင်ဘီလ်ပူဒူဝါကပြန်ပြောသွားပါရည်။မစ္စတာထရမ့်ရဲ့မိန့်ခွန်းကိုရေးသားပေးသူဟာပစ်စ်ဖတ်မြို့ကိုချွတ်ချုံချ၊ကျောင်းမီးသွင်းတဲ့တပ်မဏိထုတ်လို့ရေးကိုပဲမှီကွနေရတဲ့မြို့ဟောင်းအဆုတ်ကြီးလို့ပုံဖော်ထားတယ်။ရည်တန့်စင်အောင်ဒေသညဉ့်ဉန်းမှုကဲအောင်လို့နှစ်ပေါင်း30ကျော်ဒီလုပ်ငန်းတွေရပ်ပစ်ပြီးတော့သူတို့အနစ်နာခံခဲ့တာတွေကိုမစ္စတာထွမ်မြေမိကုံကမျက်ကွယ်ပြုထားတယ်လို့မြို့တော်ဝင်ကပြောသွားခဲ့ပါပြီ။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖယ်ရှားရေးအတွက်အမေရိကန်အပါအဝင်တခြားနိုင်ငံတွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမယ်ဆိုတဲ့တရုတ်ရဲ့တနိဋ္ဌာန်ချထားမှုကိုအမေရိကန်ကာဝေးဝန်ကြီးကကြိုဆိုသွားပါပြီ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာအလုံးကိုချင်းချောင်းနေတဲ့လက်ရှိထင်ထင်ရှားရှားအနေရတစ်ခုဖြစ်တယ်လို့စနေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်စဉ်ရှန်ဂရီလာကာကွယ်ရေးဆရာညီလာခံအတွင်းမှာမင်းကွန်ပြောကြားစဉ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးကပြောသွားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံ Resource World Manila ကက်ဆီနိုမှာဖြစ်ပွားတဲ့တိုက်ခိုက်မှုရဲ့ဗီဒီယိုကိုအဲ့ဒီကက်ဆီနိုကထုတ်လိုက်ပါတယ်။လုံခြုံရေးကင်မရာထဲမှာတော့အမျိုးသားတအုပ်တနက်နဲ့လေတဲကိုလိုက်ပြီးတော့ပစ်တာ၊လောင်းကစားစပွဲတွေကိုမိရှို့တာတွေ့ရပါတယ်။ဒီတိုက်ခိုက်မှုမှာထိခိုက်ရတဲ့သူတွေအတွက်အဲ့ဒီ Resource World Manila ရဲ့ကုမ္ပဏီကစုစုပေါင်း$200,000လောက်ကူငွေပေးမယ်လို့ဒီကနေ့ပဲကြေညာသွားခဲ့ပါတယ်ရှင်။
စနေနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုမဲ့ရေးတနာကျော်ကြေညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုက909ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းခွန်ချန်ဖြစ်ပါတယ် VOA American အတန်ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုရေဒီယိုကနေတစ်နေ့6ချိန်ထုတ်လွှင့်ပေးနေသလို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းပြန်လည်နိုင်နိုင်ပါတယ်သတင်းရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.